ကစင်ပြည်နယ်နဲ့ရှမ်းပြည်မြောက်ပိုင်းဒေသတွေမှာစစ်ကောင်စီတပ်တွေရဲ့တိုက်ခတ်မှုကြောင့်၅လအတွင်းမှာဒေသခံ20ဦးသေဆုံးခဲ့ရပြီးဒေသခံ6000နီးပါးအိုးအိမ်ဆုံးခွာပြေးလည်ကြရတယ်လို့တချင်အမျိုးသမီးအစည်းအရုံး Quad ကထုတ်ပြန်ပါတယ်။ဒီစစ်ပြေးဒုက္ခသည်တွေအတွက်အကူအညီလိုအပ်ချက်တွေရရှိဖို့ခက်ခဲလာတယ်လို့လည်းဒေသခံအကူအညီရေးအဖွဲ့တွေကပြောပါတယ်။ရန်ကုန်ကစုံစမ်းမင်းကြီးပို့ပို့ရတဲ့တင်ကိုမဆုမောပြပြပေးပါမယ်။
ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းဒေသတွေမှာစစ်ကောင်စီတပ်တွေရဲ့လေကြောင်းတိုက်ခိုက်မှုတွေနဲ့လက်နက်ကြီးနဲ့တိုက်ခတ်တာတွေကြောင့်အရက်သားထိခိုက်မှုတွေရှိခဲ့တယ်လို့ကချင်အမျိုးသမီးအစည်းအရုံး Quad ကဝေဟင်မချင်းချောက်မှုအသစ်များဆိုတဲ့ခေါင်းစဉ်နဲ့ဇွန်လ10ရက်နေ့ထုတ်အစီအစဉ်စာမှာဖော်ပြလိုက်ပါတယ်။2021ခုနှစ်နိုဝင်ဘာလကနေစပြီး2022ခုနှစ်ဧပြီလအထိအရက်သားထိခိုက်မျက်နှာမှုတွေကိုပြုစုထားတာဖြစ်ပါတယ်။အခုနှစ်အစောပိုင်းကာလတွေအတွင်းပူတာအိုဖားကန်နဲ့အေယာဝတီမြစ်ကြောင်းတစ်လျှောက်လေကြောင်းတိုက်ခိုက်မှု၅ခုကြောင့်2ဦးသေဆုံးပြီးကလင်း6ဦးအပါအဝင်13ဦးထိခိုက်ဒဏ်ရာရခဲ့တယ်လို့ဆိုပါတယ်။လက်နက်ကြီးပစ်ခတ်မှု13ကြိမ်ကြောင့်ဒေသခံ10ဦးသေဆုံးပြီးကလင်းငယ်6ဦးအပါအဝင်အယောက်20ထိခိုက်ဒဏ်ရာရခဲ့တယ်လို့လည်းဖော်ပြပါတယ်။စစ်ကောင်စီတပ်တွေရဲ့ရန်တမ်းပစ်ခတ်တာကြောင့်အသက်9နှစ်အရွယ်ကလင်းငယ်2ဦးအပါအဝင်7ဦးတေဆုံးခဲ့ပြီးတော့9ဦးဒဏ်ရာရခဲ့တယ်လို့လည်းအစီရင်ခံစာမှာဖော်ပြပါတယ်။ကချင်မျိုးသမီးအစည်းအရုံးရဲ့ပြောရေးဆိုခွင့်ရှိသူမက်ဆန်ထွေကကချင်နဲ့ရှမ်းပြည်နယ်မြောက်ပိုင်းကအခြေအနေတွေနဲ့ပတ်သက်လို့အခုလိုပြောပြပါတယ်
။ဝမ်မုတ်ကြီးနဲ့ပြည်သူကိစ္စရဲ့ဖြစ်တဲ့အတွက်ကြောင့်မလို့လူတွေတေဆုံးတဲ့အကြောင်းလေပြီးလို့ရှိရင်ဘယ်ပိုင်းဆိုင်ရာကျေးဇူးပို့တဲ့ကျေးဇူးတဲ့ဒီစာကြီးကိုကျွန်တော်တို့အဓိက highlight လုပ်ထားတာဖြစ်တဲ့အချိန်ထဲမှာပဲနောက်တစ်ခုကတော့ဒီဒီသားပိုင်းအနေနဲ့ပေါ့နော်စိတ်နဲ့မပြေမှာအရသားတွေကိုအသုံးပြုတဲ့ကိစ္စတွေကိုကျွန်တော်တို့အခက်အခဲတွေဆက်လိုက်လုပ်သွားတယ်ပေါ့
2021ခုနှစ်နိုဝင်ဘာလကနေ2022ခုနှစ်ဧပြီလအထိစစ်ကောင်စီတပ်ခလာရ39ခလာရ58တပ်မ33တို့ကဗမော်မြစ်ကြီးနားပူတာအိုဖားကတ်မြို့ဒီမှာဒေသခံတွေကို PDF ဒါမှမဟုတ် KIA နဲ့ချိန်ဆက်မှုရှိတယ်ဆိုပြီးပြည်သူ23ဦးကိုဖမ်းဆီးခဲ့တယ်လို့အပြင်းထန်ရိုက်နှက်စစ်ဆေးခဲ့တယ်လို့အစိုးရခံစားမှဖော်ပြပါရှိပါတယ်။အင်ဂျန်ရန်မိုးမောက်ဖားကတ်နဲ့နမတူမြို့နယ်တွေမှာတော့စစ်ကောင်စီရဲ့ခမရ430တပ်မ33တပ်မ101တို့ကနေဒေသခံပြည်သူ43ယောက်ကိုလူသားတိုင်းဖြစ်ဖမ်းဆီးပြီးအတင်းအဓမ္မလုံအားခိုင်းစေမှုတွေရှိခဲ့တယ်လို့ Quad ရဲ့ဒီကနေ့ထုတ်ပြန်တဲ့အစိုးရခံစားမှအသေးစိတ်ဖော်ပြပါရှိပါတယ်။မိုင်းပေါက်ခွဲတယ်လို့တန်မြားနဲ့ဖမ်းဆီးခံရပြီးတော့ပြန်လွတ်လာသူတဦးကသူ့ကိုစစ်ကောင်စီကနေဖမ်းဆီးပြီးတော့ KIA နဲ့အဆက်အသွယ်ရှိသူဖြစ်ကြောင်းရိုက်နှက်ပြီးတော့ဝန်ခံခိုင်းခဲ့တယ်လို့ VOA မြန်မာပိုင်းကိုအခုလိုပြောပြပါတယ်
။ခေါ်တော့မင်းစံရတော့မှပြန်ရနေနေပြီးမှသူကနေစိမ့်ကြည့်နေစီကိုပစ်ဆက်နေကြည့်ရတယ်။အဲ့ဒါနဲ့နော်ဘာမှမကြည့်ရဘာမှမကြည့်တော့ဘူး။အဲ့နောက်ပိုင်းလည်းရဲ့ဆီတာတောင်းပြန်ခေါ်လာ
ပူတာအိုဖားကတ်မိုးမောက်မူဆယ်လာရှိုနမတူစတဲ့မြို့နယ်တွေအတွင်းကဒေသခံပြည်သူ9,800ကျော်ဟာအခုချိန်ထိစစ်ဘေးရှောင်စခန်းတွေနဲ့ဖျားကျောင်းတွေနောက်တောတောင်တွေထဲမှာစစ်ဘေးတိမ်းရှောင်နေကြရဆဲဖြစ်ပါတယ်သူတို့မှာစားဝတ်နေရအခက်အခဲတွေနဲ့ရင်ဆိုင်နေရတယ်လို့ကွက်ကဲပြောရေးဆိုခွင့်ရှိသူမဆန်ထွယ်ကပြောပါတယ
်သူတို့အခုလောလောဆယ်ရဲ့အခြေအနေကအဲ့ဒီအနေနဲ့စောင်းနေရီထိခိုက်တယ်ဒီလိုချင်းအဓိကတော့အဲ့ဇမကြီးပေါ့နော်စောင်းနေရီနဲ့ဇမကြီးကအခက်အခဲအများကြီးရှိတယ်ပေါ့သူတို့အနေနဲ့က
မြန်မာနိုင်ငံမှာလူသားချင်းစာနာထောက်ထားမှုအကျက်တဲတွေပို့ပြီးတော့မှဆိုးဝါးလာတဲ့အတွက်လူသားချင်းစာနာတဲ့အကူအညီတွေကိုခွင့်ပြုပေးဖို့နဲ့လူမှုဝန်ထမ်းတွေရဲ့ဘေးကင်းလုံခြုံရေးအတွက်ဆရာနာရှင်ကိုဖိအားပေးကြဖို့ဒေတာရင်းကမိဖတ်နိုင်ငံတွေကိုအားပေးတိုက်တွန်းတဲ့အကြောင်းအမေရိကန်တပ်ရုံးကလည်းဧပြီလတုန်းကသတင်းထုတ်ပြန်ထားပါတယ်။အာဆီယံကလည်းပဋိပက္ခတွေအတွင်မြန်မာတွေအတွက်လူသားချင်းစာနာမှုအကူအညီတွေပေးနိုင်ဖို့မြန်မာစစ်ကောင်စီနဲ့ညှိနှိုင်းလှုပ်ဆောင်နေပါတယ်။လက်ရှိအဖြစ်တော့ပြည်တွင်းစစ်ဆောင်ပြည်သူကတပ်သန်းလောက်ရှိနေပါတယ်။အများစုကတော့လူသားချင်းစာနာမှုအကူအညီတွေလက်လန်းဝေးနေတော့မယ်လို့ UNOCHA ကုလလူသားချင်းစာနာကူညီမှုညှိနှိုင်းရေးရုံးကသတင်းထုတ်ပြန်ထားပါတယ်ရှင်။